အမေရိကန်ပြည်ထောင်စုကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မတ်လ12ရက်နေ့ကစလို့25ရာဂိုင်နှုန်းအကွန်တိုးကောက်လိုက်ပြီးမဟာမိတ်နိုင်ငံတချို့ပေါ်အစောပိုင်းကကင်းလွန်းခွင့်ပေးထားတဲ့အစီအစဉ်တွေကိုလည်းအဆုံးသတ်လိုက်ပါတယ်။အာဂျင်တီးနား၊အော်စတြေးလျ၊ဘရာဇီး၊ဗြိတိန်၊ကနေဒါ၊ဂျပန်၊မက္ကဆီကို၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂတို့အပေါ်အကွန်တိုးကောက်တာပါ။တမ်မနီသွင်းကုန်တွေတိတိသားသားတိုးလာတာကြောင့်အကွန်တိုးကောက်ဖို့လိုအပ်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂကလည်းလက်တုံ့ပြန်တဲ့အနေနဲ့ဧပြီလကစလို့အမေရိကန်သွင်းကုန်28ဘီလီယံဘိုအပေါ်အခွန်တိုးကောက်မဲ့အစီအစဉ်ကိုဒီကနေ့ပဲကြေညာပါတယ်။ညနေဆွေးနွေးဖို့အသင့်ရှိသလိုပထဝီနိုင်ငံရေးနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတဲ့ကမ္ဘာကြီးမှာကုန်သွယ်ခွင့်တွေကြောင့်စီးပွားရေးအကြမ်းအတည်းဆက်ရောက်မှာကိုမလိုလားဘူးလို့လည်းဥရောပကော်မရှင်ဥက္ကဋ္ဌအော်စလာဗန်ဒါလီယွန်ကကြေညာချက်ထုတ်ပြန်ပါတယ်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကလည်းအမေရိကန်ရဲ့လုပ်ရဟာလုံးဝမမျှတဘူးလို့ပြောပါတယ်။ဒါပေမဲ့လည်းအပြန်အလှန်ကုန်သွယ်ခွင့်တိုးကောက်ဖို့ပြောဆိုတာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့သတင်းမှအတွင်းကကနေဒါနဲ့လည်းကုန်သွယ်ခွင့်တိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးအခြေအတင်ဖြစ်ခဲ့ပါတယ်။ကနေဒါတမနီနဲ့အလူမီနီယံသွင်းကုန်တွေပေါ်သမ္မတထရန့်က90ရာနှုန်းအခွန်တိုးကောက်မယ်ဆိုပြီးချင်းချောက်ပြောဆိုအပြီးမှာနှစ်ဖက်ညီနိုင်မှုတွေကြောင့်ကနေဒါကလျှက်စင်မီခွန်25ရာဂိုင်းနှုန်းအခွန်တိုးကောက်မဲ့အစီအစဉ်ကိုဆိုင်းငံ့လာပြီးအမေရိကန်ကလည်းအလားတူ90ရာဂိုင်းနှုန်းကိုဆိုင်းငံ့ထားလိုက်ပါတယ်။